ICJBB ဆိုင်ရာနိုင်ငံတကာခုံရုံးရဲ့မြန်မာရေးချာနာစစ်ဆေးမှုမှာမြန်မာနိုင်ငံကိုစားပြုပြီးဥဆောင်သွားရောက်မဲ့နိုင်ငံတော်အထံမြန်မာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပူးပေါင်းဆောင်ရွက်မှာဖြစ်သလိုလိုအပ်တဲ့ထောက်ထားအချက်အလက်တွေနဲ့လည်းပံ့ပိုးကူညီသွားမယ်လို့တမ်မတော်ပြောခွင့်ရသူတွေကထပ်လောင်းပြောဆိုလိုက်ပါတယ်။တမ်မတော်အနေနဲ့ဆိုရဥဆောင်မှုနောက်မှာလိုက်နာဆောင်ရွက်သွားမှာဖြစ်တယ်လို့တမ်မတော်စစ်ဥပဒေချုပ်ရုံးကဗိုလ်ချုပ်တောင်းနိုင်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ဒါ NGG ကတော့ကျွန်တော်တို့ဒီကျွန်တော်စိတ်ကိုကိုးစားပြုပြီးတော့မှဆွဲတာဖြစ်တဲ့အတွက်ဒါဒီကျွန်တော်တို့ဒီဒါနဲ့ပတ်သက်ပြီးတော့မှဒီအစိုးရရောတမ်မတော်ရောဒီအားလုံးနဲ့သက်ဆိုင်ပါတယ်ကျွန်တော်တို့ကတော့ဒီအစိုးရအခုဆိုလို့ရှိရင် ICJ ကိုကျွန်တော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပေါ့နော်နိုင်ငံတိုင်းဝန်ကြီးအနေဖြင့်ဒီ ICJ မှာတွားရောက်ရင်ဆိုင်မှာဖြစ်ပါတယ်ကျွန်တော်တို့ကတော့ဒီတမ်မတော်နေနေကတော့နိုင်ငံတော်ဆိုရဲဥဆောင်မှုအောင်မှာလိုက်လာပြီးတော့မှစောင့်သားမှာဖြစ်ပါတယ်နိုင်ငံတော်ဆိုကလိုအပ်လို့ရှိလို့ရှိရင်လည်းကျွန်တော်တို့မှရှိတဲ့လက်သေးကန်ထောက်ထားတွေဟိုစားရစားရတဲ့ထောက်ထားတွေနဲ့လိုက်ပြီးတော့မှစောင်းပြီးမှလို့ဖြေချလို့ပ
ါရခိုင်ပြည်နယ်အတွင်း2019ခုနှစ်ကဖြစ်ပွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းလူမျိုးတုံးတုတ်တင်မှုဂျန်နိုဆိုက်တွေဖြစ်ခဲ့တယ်လို့နိုင်ငံကလူခွင့်ရေးဖွဲ့တွေကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေကသုံးသပ်ထားကြတာပါOIC Islamic ပူပေါင်းဆောင်ရည်အဖွဲ့ကိုကိုစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံကို ICJ အပြည်ပြည်ဆိုင်ရာနိုင်ငံကတရားရုံးမှာတရားစွဲထင်ပါတယ်။နိုင်ငံလုံးလက်မှတ်ထိုးထားတဲ့လူမျိုးတုံးတုတ်တင်မှုတားဆီးရေး1948ခုနှစ်နိုင်ငံကသဘောတူညီချက်ကိုမြန်မာဘက်ကချိုးဖောက်တယ်ဆိုပြီးတော့အမှုတင်တာဖြစ်ပါတယ်။မြန်မာဘက်ကတော့ဒါကိုခြေပဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်သွားရောက်မယ်လို့ထုတ်ပြန်ထားပါတယ်။ဒီဆွဆွဲချက်တွေအပေါ်တုံ့ပြန်တဲ့အနေနဲ့မြန်မာဆိုရဘက်ကလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းထားသလိုမြန်မာစစ်တပ်ကလည်းတရားစုံစမ်းရေးခုံရုံးတရက်ကိုဖွဲ့ထားပါတယ်။ဒါပေမဲ့ဒီဖွဲ့စည်းတွေကနေစုံစမ်းတွေ့ရှိချက်အစီရင်ခံစာတွေထုတ်ပြန်ချက်တွေတော့ထွက်မလာသေးပါဘူး။မြန်မာစစ်တပ်ကတော့သူတို့အနေနဲ့စုံစမ်းတွေ့ရှိချက်တွေအပေါ်မှာတမ်မတော်အုပ်ဥပဒေအရတိတိကျကျရေးယူသွားမှာဖြစ်သလိုတမ်မတော်အုပ်ဥပဒေဟာလည်းနိုင်ငံတကာစံနှုန်းစံထားတွေနဲ့ကိုက်ညီတယ်လို့လည်းဗိုလ်ချုပ်တောင်းနိုင်ကပြောပါတယ်။ဒါပေမဲ့လည်းရွန်ဂျာတွေအစုလိုက်ပြုံလိုက်တက်ခံရတဲ့အင်းနဲ့အမှုမှာတာဝန်ရှိတဲ့တမ်မတော်သားတွေကိုအပြစ်ပေးပြီးတစ်နှစ်အတွင်းမှာပြန်လည်ပေးခဲ့တာကြောင့်နိုင်ငံတကာလူခွင့်အဖွဲ့တွေရဲ့ဝေဖန်တာတွေကိုရင်ဆိုင်ခဲ့ရပါတယ်။ဗိုလ်ချုပ်တောင်းနိုင်ကတော့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တမ်မတော်ခုံရုံးရဲ့ရေးယူဆောင်ရွက်ချက်တွေကိုနိုင်ငံတကာအနေနဲ့ဆက်လက်စောင့်ကြည့်စေချင်တယ်လို့လည်းပြောဆိုပါတယ်။ရွန်ဂျာဆိုတဲ့အသုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့အခု ICJ ကိစ္စကိုဘယ်လိုရင်ဆိုင်လဲဆိုတာကိုမနေ့ကတော့သက်ဆိုင်ရာနိုင်ငံတော်အစ်စ်အကြီးအကဲတွေကိုခေါ်ယူရှင်းလင်းတာတွေလုပ်ခဲ့ပါတယ်။ဒီနေ့မှာပဲသကိုင်းဒေသကြီးမုံရွာမှာတော့ ICJ ကိုတွားရောက်ဦးဆောင်ဖြစ်ရှင်းမဲ့ဒေါက်ဆန်းစုကြည်နဲ့အတူရှိတယ်ဆိုတော့ဆန္ဒထုတ်ဖော်ပွဲတရပြုလို့ရမှာသကိုင်းတိုင်းဝန်ကြီးချုပ်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်ခင်ဗျာ။